ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေရေးနဲ့ပတ်သက်ပြီးမြန်မာအစိုးရကိုဆက်ပြီးဖိအားပေးဖို့ကြိုးစားသွားမယ်လို့အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရေးအဖွဲ့ OIC တွင်းမှူးချုပ်ဟာရှ်မီယူဆုဖ်ကပြောပါတယ
် The objective is to put additional pressure on the government of Myanmar in order to abide
သူတို့ရဲ့နေရာဒေသစီပြန်နိုင်ရေးငြိမ်းချမ်းမှုတည်ဆောက်ဖို့ရာစီမင်းစည်းကမ်းတွေအတိုင်းလိုက်နာလှုံ့ဆော်ဖို့မြန်မာအစိုးရကိုနောက်ထပ်ဖိအားဆက်ပေးသွားဖို့ရည်ရွယ်ပါတယ်အကြောင်းမလားဆိုပါပဲအခက်အခဲမျိုးစုံနဲ့ကျွန်တော်တို့ရင်ဆိုင်နေရပါတယ်ဒါပေမဲ့ဒီလိုအခက်အခဲတွေရှိနေတာကြောင့်တော့ကျွန်တော်တို့ကြိုးပမ်းမှုတွေကိုရပ်ပစ်လိုက်မှာမဟုတ်ပါဘူးလို့ OIC တွင်းမှုချုပ်ကပြောပါတယ် OIC ကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကရိုဟင်ညာဒုက္ခသည်စခန်းကိုတောက်ကြနေကတွားရောက်ကြည့်ရှုပြီးတဲ့နောက်လုတ်တဲ့သတင်းစာရှင်းလင်းပွဲတွင် Mr. Hashmi Yusuf ကအဲ့လိုပြောသွားတာပါဒီကိုယ်စားလှယ်အဖွဲ့ထဲမှာ OIC အဖွဲ့ဝင်နိုင်ငံပေါင်း17နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေအပါအဝင်အဖွဲ့ဝင်68ဦးပါပြီးဒုက္ခသည်စခန်းထဲကနေရာတည်တည်ကိုအမျိုးသမီးအမျိုးသားခွဲသွားကြပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံပြောဆိုမိမြင်ကြတာပါ OIC နိုင်ငံသားရေးဝန်ကြီးများကောင်စီ45ကြိမ်မြောက်အစည်းအဝေးကိုဒီကနေ့ဧပြီလ5ရက်စနေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံဓကာမြို့တော်မှာကျင်းပဖို့ရှိပါတယ် OIC အဖွဲ့ကို1969ခုနှစ်ကစတင်တည်ထောင်လာဖြစ်ပြီးအဖွဲ့ဝင်တွေဖြစ်ကမ္ဘာပေါ်ကမွတ်စလင်နိုင်ငံ58နိုင်ငံပါဝင်ပြီးတော့ကုလသမဂ္ဂနဲ့ဥရောပသမဂ္ဂ EU တို့မှာအမြဲတမ်းကိုယ်စားလှယ်အဖွဲ့တွေရှိပါတယ်